တိုင်းငံလုံးပြည်ခရရဲ့စည်ရေးသဘောထူစာချုပ်NCA မှာလက်မှတ်ရေးထိုးထားတဲ့တိုင်းနာနဲ့နိုင်ငံအဖွဲ့စေဘွဲ့နဲ့အစိုးရတက်မတော်တို့ကြားနေပြည်တော်မှာဒီလတွင်မှာတွေ့ဆုံဆွေးနွေးနိုင်ဖို့ပြောင်းလဲထားတယ်လို့ငြိမ်းချမ်းရေးကော်မရှင်အကြံပေးတဦးကဖီအိုအေကိုပြောပါတယ်ဒီလိုတွေ့ဆုံမဲ့ဆိုတာကိုRCSS အဖွဲ့တာဝန်ရှိသူတဦးကတီးပြုတ်ပြီးတော့အမြန်ဆုံးတွေ့ဖို့သဘောထားရှိတဲ့အက ှမ်းပြည်ပြန်လည်ထူထောင်ရေးကောင်စီ RCSS အဖွဲ့ကတောင်းရှိသူတွေနဲ့အငြိမ်းစားဒုတိယဗိုလ်ချုပ်ကြီးဦးခင်စောဦးဆောင်တဲ့အစိုးရကိုယ်စားလှယ်အဖွဲ့တို့တနင်္ဂနွေနေ့တနင်္လာနေ့ကထိုင်းနိုင်ငံချင်းမိုင်မြို့မှာတည်ကြစီအလွတ်တဘောတွေးဆောင်ဆွေးနွေးခဲ့ကြပြီးတဲ့နောက်မှာတူတက်မှုရှိတဲ့အကြောင်းဆွေးနွေးပွဲတက်ရောက်လာသူတွေက VOA ကိုပြောတာပါဒီဆွေးနွေးပွဲရဲ့အခြေအနေနဲ့ပတ်သက်လို့အစိုးရကိုယ်စားလှယ်အဖွဲ့ဝင်ငြိမ်းချမ်းရေးကော်မရှင်အကြံပေးတဦးဖြစ်သူဦးလားမောင်ရွှေက VOA ကိုအခုလိုပြောပါတယ
် KNU နဲ့ RCSS ကတော့ NCA နဲ့ထိုးထားတယ် NCA လည်းရောအတိုင်းနဲ့ကျွန်တော်ဆက်လက်ပြီးတော့ဆောင်ရွက်ပါမယ်လို့ပြောတဲ့အတွက်လိုအပ်တာတွေကိုတော့ကျွန်တော်ပြည်တိုင်းရပါမယ်အခုလည်းလာရှိလာပါတယ်ဒီလက်မှတ် NCA လက်မှတ်ရေးထိုးထားပြီးတော့ဒီအောင်ဆွေးနွေးပွဲတွေကစတင်ဆန်းရံထားတယ်ပြန်ပြီးနဲ့ RCSS ကိုတရားဝင်ဆွေးနွေးပွဲတွေမှာအများဆုံးပါဝင်လာတဲ့ပုံပေါ်တယ်လိုအပ်တဲ့အိမ်မဲ့မှုတွေကျွန်တော်တို့စာပြီးတော့ဆက်လုပ်ရဖြစ်ပါတယ်ဒါနဲ့ဒီစပတ်ဆွေးနွေးပွဲတွေကတော့အရင်တစ်ခေါက်ဆွေးနွေးတာတော့ပို့ပြီးတော့တိုးတက်လာတယ်တော်မလို့မဆက်လုံးဟာသိမှကြပြီးတရားဝင်ဆွေးနွေးဒီစပွဲကြီးကိုပြန်ရောက်မယ်လို့ကျွန်တော်တို့ကတော့ယုံကြည်ပါတယ်ဟိုမြန်မာရေးကော်မရှင်ဒါကြောင့်လည်းဒီအစီအစဉ်ဆွေးနွေးမှုရှိရအရာတော့ကျွန်တော်တို့လက်မှတ်ရေးစုထားပြီးသားဆယ်ပွဲနဲ့ပြည်ဆောင်ဆွေးနွေးပြီးဆွေးနွေးလုပ်ငန်းရပ်တွေလုပ်နိုင်ဖို့ဆိုတာလည်းရှိပါတယ်။ဒါဝင်တဲ့အန္တရာဒီလက်နက်ကိုပြည်ပကူအပြီးပြေးလာတာရှိတယ်။အရာတော့သူတို့နဲ့ပြည်နိုင်ပြီးတော့ဆောင်ရွက်မှာဖြစ်တော့ဒီလာထဲမှာပဲဆောင်ရွက်နိုင်ဖို့တော့ကျွန်တော်တို့ကပြောရမှာပါ။ဟိုသူတို့အများစုတောင်းနေတဲ့ဒါကိုကျွန်တော်ရှင်းပြရမှာဖြစ်ပါလေ
။အစိုးရကိုယ်စားလှယ်အဖွဲ့နဲ့ RCSS တို့ဆွေးနွေးပွဲမှာကိုရိုင်းပါဝင်တဲ့ RCSS အဖွဲ့အတွင်းရေးမှူးသုံးဘုံမှူးကြီးဆိုင်းငင်းကလည်းဆွေးနွေးပွဲမှာတိုးတက်မှုရှိရဆိုတာကိုရောနောက်ထပ်တွဲဆောင်ပွဲကြီးလုပ်သွားဖို့ရှိရကိုပါအတည်ပြုပြောဆိုပါရစေ။ဒီ
လိုတော့အခုကျွန်တော်တို့မြင်းမြန်းလုပ်ငန်းရှင်ကတော့တိစုနေရအောင်ဒီတိစုတဲ့အပေါ်မှာကျွန်တော်တို့ဘယ်လိုဆက်လုပ်ကြမလဲဆိုတဲ့အနေထားအဲ့ဒါဇီလန်းလာချာကျတော့ဖြစ်ပါတယ်။ဒါကလည်းထူးခြားတဲ့တိုးတက်မှုတစ်ခုပေါ့နော်။ဒါဆိုရင်ဆွေးနွေးတဲ့ဆိုတော့အကောင်းတဲ့အရာဖြစ်တယ်လို့မြင်ပါတယ်။ဒါကြောင့်လည်းဆိုတော့မကြာမီအချိန်တွင်းမှာအခုကျွန်တော်တို့ RCSS နဲ့ NRTC နဲ့တွေ့ဖို့ရှိတယ်။ပြီးရင်ကျွန်တော်တို့စက်မတော်နဲ့ပြီးတဲ့ဆွေးဖို့ရှိတယ်။အဲ့လိုပေါ်လာတယ်ကျွန်တော်တို့ရည်ရည်ထားတာရှိတယ်။အဲ့ဒါကြောင့်တိုးတက်မှုတစ်ခုလို့ပဲမြင်ပါတယ်။အသိစားလည်းမသိဘူးကြာအမြန်ဆုံးကတော့မြန်နေလည်းမြန်အောင်ပြောပြကြမယ်ဆိုတဲ့အနေထားပဲဖြစ်ပါတယ်။
NCA လုပ်ငန်းစဉ်အရလုံလာရဲ့တရားဝင်ဆွေးနွေးပွဲတွေမှာ KNU နဲ့ RCSS တို့ကအရင်ကပါဝင်တက်ရောက်ခဲ့ပေမဲ့လည်းပြီးခဲ့တဲ့နှစ်အောက်တိုဘာ15ရက် NCA လက်မှတ်ရေးထိုးတဲ့၃နှစ်ပြည့်ရဲ့နေ့ကနေပြည်တော်မှာလုပ်တဲ့ညီညာရေးထိပ်သီးဆွေးနွေးပွဲပြီးရနောက်မှာတရားဝင်ဆွေးနွေးပွဲတွေမှာပါဝင်တာကိုစိုင်းငံ့ထားမယ်လို့ KNU ရော RCSS ကပါကြေညာခဲ့ရကြောင်းညီညာရေးလုပ်ငန်းစဉ်တွေရှင်းမဆက်နိုင်ပဲရပ်ဆိုင်းနေခဲ့တာပါဒါကြောင့်လည်းအဲ့ဒီရက်ဆိုင်နေတဲ့ညီညာရေးဆွေးနွေးပွဲကြီးပြန်ဆနိုင်ဖို့ရည်ရွယ်ပြီးအစိုးရကိုယ်စားလှယ်အဖွဲ့နဲ့ KNU RCSS တို့တွေ့ဆုံဆွေးနွေးကြတာဖြစ်ပါတယ်။ဒါအပြင် NCA မှာမပါသေးတဲ့ကရင်ပြည်မျိုးသားတိုးတက်ရေးပါတီ KNPP နဲ့လည်းတနင်္လာနေ့မှာပဲအလွတ်တဘောတွေ့ဆုံဆွေးနွေးခဲ့တယ်လို့ဦးလာမောင်ရွှေကပြောပြီးဆွေးနွေးရဲ့အကြောင်းအရာကိုလည်းအခုလိုရှင်းပြပါတယ်
။ KNPP ကတော့ဒီ2017ကစပြီးဆွေးနွေးခဲ့တယ်။2017မလမှာသူကဒီနေ့ဆက်အကြိမ်ဆက်ရမယ်ယူထားတယ်။ဒါပြည်တော်ရုပ်ရှင်ယူထားတယ်။ဒါပေမဲ့ NCA လက်မှတ်ယူထားတာမရှိသေးပါဘူး။အဲ့အတွက် NCA လက်မှတ်ယူထားနိုင်ဖို့အတွက်ကိုလိုအပ်တဲ့ပြင်ဆင်မှုတွေပေါ့နော်။လိုအပ်တဲ့ပူပေါင်းဆောင်ရွက်မှုတွေ၊လိုအပ်တဲ့ရှင်းလင်းမှုတွေပေါင်းရနိုင်ဖို့အတွက်ကျွန်တော်တို့ဒီမှာတော်တော်များများတွေ့ရဖြစ်ပါတယ်။ဟုတ်ပါတော့အတော့ပေါ်ပါပဲ
KNPP နဲ့တွဲဆောင်ဆွေးနွေးရတဲ့ပတ်သက်ပြီးအတည်ပြုချက်ယူဖို့နဲ့နောက်ထပ်သိရဖို့ KNPP ကိုဆက်သွယ်ပေးမယ်လဲအဆက်အသွယ်လုပ်လို့မရခဲ့ပါဘူး။အခုတချင်တွဲဆောင်ဆွေးနွေးရမှာကချင်လူမျိုးရေးအဖွဲ့ KIO လဲပါမယ်လို့သတင်းတွေထွက်ထားပေမဲ့တကယ်တမ်းဆွေးနွေးမှုရှိသလားဆိုတာကိုတော့အတိအကျမသိရသေးပါဘူး။